ထိုင်းနိုင်ငံမှာကိုဝင်ဆောင်အမျိုးသမီးတွေကိုကျန်းမာရေးဆောင်ရှားမှုစောစောပေးတာနဲ့ HIV နဲ့ကာလအသားရောဂါရှိမရှိစစ်ဆေးပေးတာတွေကြောင့်ထိုင်းနိုင်ငံဟာအာရှပစိဖိတ်ဒေသမှာပထမဆုံးအဖြစ်နဲ့ဒီရောဂါနှမျိုးကိုကိုဝင်ဆောင်မိခင်ကနေကလေးငယ်ကိုကူးစက်မှုရှိတဲ့နိုင်ငံဖြစ်လာပါတယ်။ထိုင်းနိုင်ငံဟာ HIV ရောဂါပိုးပြန့်နှံ့မှုတွေကြီးကြီးမားမားကြုံတွေ့ခဲ့ရပြီးတဲ့နောက် AIDS ရောဂါကင်းရှင်းတဲ့မျိုးဆက်တစ်ခုဖြစ်လာအောင်လှုပ်ဆောင်နိုင်တဲ့ပထမဆုံးနိုင်ငံဖြစ်တယ်လို့ကမ္ဘာတစ်ဖက်ကကျန်းမာရေးကဏ္ဍတာဝန်ရှိသူတွေကပြောပါတယ်။ထိုင်းနိုင်ငံရဲ့အောင်မြင်မှုဟာအစိုးရအဆက်ဆက်ရဲ့စဉ်ဆက်မပြတ်နိုင်ငံရေးရတနိဋ္ဌာန်ခိုင်ခိုင်မာမာနဲ့လှုပ်ဆောင်ခဲ့တာတွေကြောင့်ဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကပြောခွင့်ရပုဂ္ဂိုလ်မူကတာရှာမာကပြောပါတယ်။2000ပြည့်နှစ်နဲ့2014ခုနှစ်အကြာမှာအမျိုးသမီးတွေကြား HIV အပိုးအသက်ကူးစက်ခံရမှုအရေအတွက်90ရာခိုင်နှုန်းထိကျဆင်းသွားတယ်လို့ကျန်းမာရေးအဏာပိုင်တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်မှာထိုင်းနိုင်ငံမှာ HIV ပိုးရှိတဲ့ကလေးငယ်86ဦးမွေးဖွားလာတာဟာလွန်ခဲ့တဲ့10နှစ်လောက်ကဒီလိုကလေးငယ်အယောက်1000လောက်မွေးဖွားခဲ့တာနဲ့ရှင်အများကြီးရောကြသွားတာဖြစ်ပါတယ်။လိုအပ်တဲ့ပြုစုကူတာပေးမှုတွေဒါမှမရှိရင် HIV ပိုးရှိတဲ့အမျိုးသမီးတွေဟာကိုယ်ဝန်ဆောင်ခြင်းမွေးဖွားခြင်းနဲ့ကလေးတို့တိုက်တွန်းနေချိန်မှာကလေးငယ်တွေစီကိုရောဂါကူးစက်နိုင်ခြင်း90ရာခိုင်နှုန်းထိပိုများပါတယ်။